အခုဒီအလုသမားတွေနဲ့ပတ်သက်တဲ့နေဆုံးလောက်ခလာစာ3600တတ်မှတ်တဲ့နှုန်းနှားကိုအလုရှင်တွေဘက်ကရောအခုအလုသမားတွေကရောလက်မခံဘူးဆိုတဲ့အခြေအနေတွေကိုတွေ့ရပါတယ်။အလုသမားဝန်ကြီးဌာနအနေနဲ့ဗမာပြောနိုင်မလဲရှင်။ဟုတ်ကဲ့
ကျွန်တော်တို့ဇွန်လ29ရက်နေ့ကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာကန့်ကွက်လို့ရှိရင်ကန့်ကွက်နိုင်တဲ့အကြောင်းပုံစံမှာပေးထားပါတယ်။နှစ်ပတ်အတွင်းမှာအလုရှင်ပဲဖြစ်ဖြစ်အလုသမားဖြစ်ဖြစ်ဖြစ်ဖြစ်ကန့်ကွက်နိုင်တယ်။အဲ့ဒီမှာသက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်အနည်းဆုံးအခကြေးငွေတတ်မှတ်ရေးကော်မတီရှိကိုအကျိုးအကြောင်းရေးပြီးတင်ကျွန်တော်တို့အနည်းဆုံးအခကြေးငွေတတ်မှတ်ရေးအမျိုးသားကော်မတီနဲ့အလုပ်သမားညွှန်ကြားရေးဦးစီးဌာနကိုမိတူပေးဆိုပြီးအဲ့ပုံစံမှာပါပါတယ်အဲ့အတိုင်းသူတို့လုပ်အောင်ပါ
ဟုတ်ကဲ့ကန့်ကွက်နိုင်ပါတယ်ဆိုတဲ့အတိုင်းအခုကန့်ကွက်တဲ့အသံတွေထွက်လာပြီပေါ့လေသူတို့ဘက်ကအခုနှစ်ဖက်စလုံးကကန့်ကွက်တာတွေ
တရားဝင်နော်အပြင်းမာတာကန့်ကွက်နေတာပါတရားဝင်စာနဲ့ကျွန်တော်တို့မရသေးပါဘူးတခုမှ
ဟုတ်ကဲ့ရှင်တရားဝင်စာနဲ့တကယ်လို့ကန့်ကွက်စာတွေတက်လာမယ်ဆိုရင်အခုမှဒီဟာနဲ့ပတ်သက်ပြီးရှေ့ဆက်ပြီးတော့ဘာတွေလုပ်ရမှာပါလဲရှင
်အကျွန်တော်တို့အဲ့မှာပြောထားတယ်လေပြန်ညှိနှိုင်းမယ်ပြန်ဆွေးနွေးမယ်ပြန်တိုင်းမြင်မယ်ပေါ့
ဟုတ်ကဲ့သူတစ်ဖြစ်တော့ဒီနိုင်ငံသားအလုပ်ရှင်တွေဘက်ကတရုတ်တို့ဟလာကိုရီးယားနိုင်ငံကနေလာပြီးတော့လုပ်ကြတဲ့လုပ်ငန်းရှင်တွေကဒီအလုပ်သမားတွေကိုပေါ့လေတနေ့ကိုလုခလာစာ3600ကျပ်ပေးရမယ်ဆိုရင်ဟိုစက်ရုံပိတ်ပစ်မယ်ဆိုတဲ့သတင်းတွေတက်လာတာမျိုးတွေ့ရပါတယ်ဒါနဲ့ပတ်သက်လို့ရောဝန်ကြီးတို့အနေနဲ့ဒီကြားမှာဝင်ပြီးတော့ဖြည့်ရှင်းပေးတာမျိုးခုခုလုတ်ပေးနေရတာမျိုးများရှိပါလားရှင
်ကျွန်တော်တို့ဒီကိစ္စကိုမတတ်မခင်မှာအလုပ်ရုံဆိုးနေပွဲကြီးလုတ်ပါတယ်ကျွန်တော်တို့အလုပ်ရှင်တွေလည်းပါပါတယ်အလုပ်သမားတွေလည်းပါပါတယ်နိုင်ငံရေးပါတီတွေလည်းပါပါတယ်လွှတ်တော်ကိုယ်စားလှယ်တွေလည်းပါပါတယ်အားရလူကရခချင်းဝင်နဲ့ပတ်သက်တဲ့လူတွေလည်းပါပါတယ်နောက်နိုင်ငံတော်သမ္မတရဲ့စီးပွားရေးအကြံပေးပုဂ္ဂိုလ်တွေလည်းပါပါတယ်နောက်ရပ်ဖက်အဖွဲ့အစည်းတွေလည်းပါပါတယ်သိဝင်စားတဲ့လူအားလုံးဆွေးနွေးကြပါတယ်အဲ့ဆွေးနွေးပြီးတဲ့အပေါ်မှာဒီလိုမျိုးဖြေတစ်ခုထွက်လာခဲ့တာပါ
ဒီနေဆုံးလုခလာစာတတ်မှတ်ရေးအမျိုးသားကော်မတီမှာဆိုရင်ခုနကဝန်ကြီးပြောသလိုပဲအလုပ်ရှင်တွေရောအလုပ်သမားတွေရောဟလာပညာရှင်တွေရောအစိုးရဘက်ကတာဝန်ရှိတဲ့သူတွေပါပါပြီးတော့ဒီနှုံးနာတစ်ခုကိုတတ်မှတ်တယ်ဆိုပေမဲ့အခုအလုပ်ရှင်ဘက်ကရောအလုပ်သမားဘက်ကရောလက်မခံဘူးဆိုတဲ့အသံတွေထွက်လာတာဘာကြောင့်မလဲရှင်ဘလို့အခြေအနေတွေကြောင့်လို့အဓိကသုံးသပ်နိုင်မလဲရှင
်အဲ့ဒါတော့တို့ဟာတို့ပဲတိမာပဲလေကျွန်တော်တို့ကတော့တို့နဲ့လည်းညှိနှိုင်းနေကျွန်တော်တို့ဘက်ကလည်းဟိုဆောင်ရွက်ပေးနိုင်တာမှန်သမျှအကုန်လုံးကိုလုပ်တယ်ဒါပေမဲ့အလုရှင်ဆိုတဲ့နေရာမှာနိုင်ငံသားသားအလုရှင်တွေရှိကတော့ကျွန်တော်မကြားပါဘူးကျွန်တော်ကြားတာကအဲ CMB အဖွဲ့ချုပ်ဒီလုခစားဒီမှာလုပ်နေတဲ့ဥက္ကဋ္ဌနဲ့အတွေ့အမှုကပဲဒီကိစ္စကိုပြောနေတာပါအဲ့ဒါမြန်မာလူမျိုးတွေပ
ါဟုတ်ကဲ့ဒီတော့တရုတ်နိုင်ငံတို့ကိုရီးယားနိုင်ငံတို့ကလုပ်ငန်းရှင်တွေကဒီ3600ကိုမပေးနိုင်ဘူးဒါကြောင့်ပေးရမယ်ဆိုရင်လုပ်ငန်းတွေပိတ်ပစ်မယ်လို့ပြောနေတာကမဟုတ်ဘူးလို့ပြောနိုင်မလားရှင
်ကျွန်တော်တို့သိတာကတော့ CMP ကအဲ့ဒီကဥက္ကဋ္ဌနဲ့အတွင်းမှုကတော့အဲ့လိုမျိုးအတန်ထွက်တာပဲဒီသူကတော့မလုံနိုင်လို့ရှင်တော့ပိတ်ပစ်မယ်လို့ဘာလို့သူတို့ကတော့အဲ့လိုမျိုးပြောတာပဲအစည်းအဝေးတွေမှာလည်းပြောတာပဲပိတ်ပစ်မယ်မဟုတ်ဘူးပိတ်လို့မပိတ်သင့်ဘူးဘယ်လိုနည်းနဲ့အဆင်ပြေအောင်လုပ်မလဲဒါပြည်သူပြည်သားတွေအတွက်လုပ်တာပဲဒါအကောင်းဆုံးစဉ်းစားပြီးတော့လုပ်ကြပါကျွန်တော်တို့တွေဆွေးနွေးပါတယ်တိုင်ပင်ပါတယ
်အခုဒီအလုပ်ရှင်တွေဘက်ကပြောနေတာကလည်းသူတို့ရဲ့လုပ်ငန်းတွေအထူးသဖြင့်တော့ဒီအထည်ချုပ်လုပ်ငန်းတွေမှာပေါ့လေပို့အစိုးရဘက်ကနေပြီးတော့ဒီလုပ်ငန်းတွေအပေါ်မှာကူညီပံ့ပိုးမှုအားနည်းတယ်အဲ့ဒီအတွက်သူတို့မှလည်းအခြားဝင်ဆောင်မှုတွေမှာပို့ပြီးတော့ဇီးရိတ်တွေပို့ကြတယ်သမားတွေကိုဒီ2500လောက်ကနေပြီးတော့ဒီချက်ပြီးတော့တိုးပေးနိုင်မှုမဖြစ်ဘူးဆိုတော့ဒီပြောဆိုသံတွေလည်းထွက်လာပါတယ်ဒီပေါ်မှာရောဝန်ကြီးဘယ်လိုများပြောနိုင်မလဲရှင
်ဒါကတော့ကျွန်တော်တို့ကတချို့အပိုင်းတွေကျတော့လေကျွန်တော်တို့ကသွားပြီးတော့ဘာလုပ်ပေးရမလဲဆိုတော့ပြောလို့မရပါဘူးသူတို့ရဲ့သူတို့ဟိုအာနာပိုင်သူ့အာနာပိုင်အဖွဲ့အစည်းသူရှိပါတယ်ဒါကြောင့်မလို့ကျွန်တော်အားလုံးနဲ့ကျွန်တော်တို့ကအဲ့20နှစ်ရတွေ့ပြီးတော့အားလုံးဟိုပွင့်လင်းမြင်သာစွာနဲ့ဆွေးနွေးညှိနှိုင်းခိုင်းကြပါတယ်မလိုက်နိုင်နိုင်တာမလိုက်နိုင်နိုင်တာတော့သူတို့ရဲ့ဌာနတွေရဲ့ကတ္တချက်တွေတခုခုရှိမှာပေါ့လေ
ဟုတ်ကဲ့ပြင်တော့ဒီနိုင်ငံသားကနေလာပြီးတော့လုပ်ကြတဲ့စီးပွားရေးလုပ်ငန်းရှင်တွေပေါ့နော်ဒီမြန်မာနိုင်ငံအတွင်းမှာလာပြီးတော့ရင်းနှီးမြှုပ်နှံမှုလုပ်ငန်းပိုင်းတွေမှာပို့ပြီးတော့အဆင်ပြေအောင်အတွက်ဟိုအစိုးရဘိုင်းတွေနဲ့ဘယ်လိုပံ့ပိုးမှုတွေထပ်ပြီးတော့လုပ်မယ်လို့ထင်ပါလဲရှင
်ကျွန်တော်တခုပြောပါမယ်အခုကCSP ကဖြစ်နေတဲ့ဟာက तू ကဒီ incentive တွေပါပါတယ် incentive တွေကို तू က short မပေးနိုင်ဘူးလို့ပြောကျွန်တော်က incentive တွေကို basic salary နဲ့ထည့်လိုက် incentive တွေကို short လာ short လိုက်ပြီးလို့ရှိရင်ဒီအတင်ပေါ်ကြီးတို့ bonus တို့ sharper pay တို့ကိုတချို့ဟာတွေကိုဒီဘက်မှာထည့်လိုက်ထည့်လိုက်လို့ရှိရင်ဟိုဘက်မှာ short သွားမယ် short သွားလို့ရှိရင်ခင်ဗျားတို့ကသူတို့ကလည်းခေါင်းမာတယ်မ short ပေးနိုင်ဘူးလို့တင်ရနေတယ်လေတော်တော်များများကလက်ခံတယ်ကျွန်တော်တို့ပြောတဲ့ဟာကိုလုတ်ပေးနိုင်တယ်4,000အထိပေးနိုင်တယ်ကျွန်တော်တို့သိရတော့ကတော့တော်တော်များများအထည်ချုပ်လုပ်ငန်းတော်တော်များများပေးနိုင်ပါတယ်တင်ခံနေတဲ့အုပ်စုလေးတစုရှိနေတာပ
ါဟုတ်ကဲ့ရှင်ဒါပေမဲ့အခုမှလည်းအလုပ်သမားတွေဘက်ကဒီဟာကိုလက်မခံဘူးဆိုတော့အတန်တွေလည်းထွက်လာပါတယ်ဒီအပေါ်မှာရောဝန်ကြီးဘယ်လိုများမြင်ပါလဲရှင
်ကျွန်တော်တို့ကြားတာကတော့လက်မခံဘူးလို့မကြားပါဘူး လို့သွားရဘက်ကလက်ခံပါတယ်ဒါအခုချိန်မှာတော့အကောင်းဆုံးအခြေအနေပါပဲဆိုတာသိရပါတယ်အလို့သမားအဖွဲ့တစ်ခုပဲအဖွဲ့စည်းတစ်ခုကပဲပြောနေတာပါကျန်တဲ့အကောင်တော်တော်များများလက်ခံပါတယ
်ဟုတ်ကဲ့ခုဒီမြန်မာနိုင်ငံမှာဒီအနေဆုံးလောက်ခလာစာတတ်မှတ်ရေးပေါ့နော်အားလုံးပြည့်ပြည့်လည်လည်ဖြစ်သွားဖို့အတွက်ဝန်ကြီးဌာနအနေနဲ့ဘလို့များဆောင်ရွက်နေတာရှိပါလဲဘလို့ဖြည့်ရှင်းရင်ဖြင့်တော့ပြည်လည်မယ်လို့ဝန်ကြီးပြောနိုင်မလဲရှင်ဟုတ်ကဲ့
ကျွန်တော်တို့အစိုးပြုတဲ့နှုံသားကိုပြည်သူတွေကိုသိအောင်ချပြလိုက်တယ်နှစ်ပတ်အတွင်းမှာပြည်သူတွေရှိရနေပြန်တက်လာမယ်ရပောင်း30အတွင်းမှာဒီသက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်အစိုးရတွေကညှိနှိုင်းမယ်ညှိနှိုင်းပြီးလို့ရှိရင်ကျွန်တော်တို့ဝန်ကြီးဌာနကိုတင်မယ်လိုအပ်လို့ရှိရင်ကျွန်တော်တို့ပြန်ပြီးတော့ညှိနှိုင်းပြီးတော့စည်းဝေးပြန်ထိုင်မယ်ပြီးတော့ရပောင်း60အတွင်းမှာအတည်ပြုနိုင်အောင်ကြိုးစားမယ်လေ
ဟုတ်ကဲ့ဝန်ကြီးအခုလိုဖြစ်ပေးရကျေးဇူးအများကြီးတင်ပါတယ်ရှင်